မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ29ရက်တနင်္လာနေ့ညနေခင်း 6:00 ခွဲနဲ့ 9:00 ထိအစီအစဉ်တွေကို92မီတာ71 25တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။အာဖဂန်နစ္စတန်ကစစ်တပ်ကစိုးတစ်ခုဒီကနေ့တိုက်ခိုက်ခံရပြီးစစ်သားတဒါဇင်လောက်သေဆုံးခဲ့ပါတယ်။ဂျူရုဆက်သွယ်ရေးလမ်းပြမြေပုံကြောင့်ပြည်ပမှာရှိတဲ့အမေရိကန်လျှို့ဝှက်တပ်စခန်းတွေပေါက်ကြားတယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်မှာတော့အမေရိကန်စစ်တပ်ကမူဝါဒတွေကိုပြန်ပြီးတော့သုံးသပ်နေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်။
ကချင်ပြည်နယ်တနိုင်းမြို့နယ်ကတိုက်ပွဲတွေကြားမှာပိတ်မိနေတဲ့အရာသားတွေဟာအစိုးရထိန်းချုပ်ရာနေရာကိုရောက်ရှိလာခဲ့ကြပေမဲ့မြန်မာစစ်တပ်ဘက်ကလက်မခံမဲ့သူတို့ကိုမူလနေရာပြန်ခိုင်းနေတဲ့တဲ့င်မှာကတော့
အခုနောက်ဆုံးတော့ပြောတာကစစ်တပ်ကနေတာဝန်ယူမှထိတ်ထုတ်တယ်ပေါ့ဒီအဲ့ဒါတိုင်းဖုန်ကြီးချောင်းကိုကူပေးမယ်တဲ့အဲ့ဒါကြားမှာသူ့ခံနေတယ
်ကဲစေးလုံငန်းဆောင်ရွက်နေတဲ့ကိုဆိုင်ခွန်အပြည့်ပြောတော်တာပါရှင်ပြည်စုံကတော့မကြခင်ကြားမှာပါကြအပြင်အဖွဲ့ဝင်ကိုဦးပါဘိုးစီကန်ထိုင်နေရဲ့အဖွဲ့အစ်ကို NLD ပါတီကဖွဲ့စည်းလိုက်တဲ့အပေါ်အဖွဲ့ကောင်းဆောင်ဦးညာဝင်းကိုမင်းမြန်တင်ပြချက်ဝါတပ်ဖွဲ့ကထုတ်လုပ်တာဆိုပြီးထိုင်းမီဒီယာကပြောနေတဲ့ကိုတုံးလုံးတစိပ်ပါဒေါ်လာတန်းရာချီတန်ဖိုးရှိတဲ့စိတ်ကြွစီတွေကိုမဲခေါင်မြေထံမှာဖမ်းမိတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်ပါကိုလည်းကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်တင်ထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်ကတိုတစ်ခုမှဒီကနေ့တင်းနယ်လာနေမနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်အမျိုးသားစစ်တပ်ကတပ်ဖွဲ့ဝင်17ဦးသေဆုံးပြီး16ဦးဒဏ်ရာရခဲ့ပါတယ်။စစ်တပ်ကတူကိုလုံခြုံရေးယူထားတဲ့စစ်တပ်တပ်ဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်ကတူကိုမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရဒါဝဲလ်စ်ဝါဇီရီကပြောပါတယ်မာရှယ်ဖာဟင်အမျိုးသားကာကွယ်ရေးတပ်ကတူအနီးမှာမိုးလင်းပြီးချိန်ချီဆက်ပြီးတော့တိုက်ခိုက်ခဲ့ကြတာလို့မျက်မြင်တွေ့သူတွေကပြောပါတယ်အသေးခံဘုံခွဲသမား5ဦးကတိုက်ခိုက်ခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ပထမ2ဦးကအဝင်ပေါက်မှာအသေးခံဖောက်ခွဲလိုက်ပြီးကျန်တဲ့3ဦးတို့ကအထက်ကိုဝင်ဖို့ကြိုးပမ်းခဲ့ကြတာမှာဒီထဲက2ဦးကိုအာဖဂန်အမျိုးသားတပ်ကပြစ်တက်လိုက်ပြီး2ဦးကိုတော့အသေးခံဘုံနဲ့အတူဖမ်းမိခဲ့ပါတယ်။တိုက်ခိုက်မှုကိုသူတို့လုပ်တာလို့အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ IS တို့ကသူတို့ရဲ့ AMEC သတင်းအေဂျင်စီကနေပြောဆိုထားပါတယ်။ကာဘူးမြို့တော်မှာရဲတပ်ဖွဲ့ဝင်အများပြားအပါအဝင်လူပေါင်း100ချောတေဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းဘက်ကုန်ပိုင်းတိုက်ခိုက်ခံရမှုကြီးအပြီးရပ်ပိုင်းအတွင်းဒီကနေ့ထပ်ပြီးတော့တိုက်ခိုက်ခံရတာပါစနေနေ့ကပုံခွဲတိုက်ခိုက်ခံရမှုကြီးအတွေ့မနေ့တနင်္ဂနွေနေ့ကကြေခွဲဝမ်းနေပွဲနေ့အဖြစ်သတ်မှတ်ခဲ့ပြီးဒီကနေ့ကိုလည်းအလတ်ရဲ့အဖြစ်သမရအာရှရက်ကနေကကြေညာထားတာပါမနေ့ဖြန်အင်္ဂါနေ့မှာတော့တေဆုံးခဲ့ကြရသူတွေအတွေ့နိုင်ငံတော်ဝတ်ပြုဆုတောင်းပွဲကျင်းပကြဖို့လည်းစီစဉ်ထားပါတယ်ဒီကနေ့တိုက်ခိုက်ခံရမှုဟာဆိုရင်တော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကာဘူးမြို့တော်ကိုရောက်ရှိနေခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်
။အားကစားလို့ရမှာတုံးတဲ့ GPS ဂျိုတုဆက်သွယ်လမ်းပြအမြေပုံကြောင့်နိုင်ငံခြားကအမေရိကန်လျှို့ဝှက်စစ်စခန်းနေရာတွေပေါက်ကြားနေတယ်လို့သတင်းတွေထွက်လာပြီးအမေရိကန်စစ်တပ်အနေနဲ့ဒီလူကြုံရေးပြဿနာအတွက်မူဝါဒပြန်သုံးသပ်နေပါတယ်။အင်တာနက်မှာကြည့်နိုင်တဲ့တကမ္ဘာလုံးလွှမ်းခြုံဖော်ပြထားတဲ့ဒီ GPS အားကစားအမြေပုံထဲမှာလူသံပေါင်းများစွာလမ်းလျှောက်တာပြေးတာနဲ့စပိန်စီးတာတွေအများဆုံးလုပ်တဲ့လမ်းကြောင်းတွေကိုပြည်ထောင်နိုဝင်ဘာလမှာထုတ်ပြန်လိုက်တာမှာနိုင်ငံခြားရောက်အမေရိကန်စစ်သားတွေပြေးတဲ့လမ်းကြောင်းတွေလည်းပေါ်ထွက်လာခဲ့တာပါ Fitbit, Garmin နဲ့ Polar တို့လို GPS ဆက်အစိတ်ပိုင်းတွေကိုသုံးပြီး Global Heat Map လို့ခေါ်တဲ့ဒီအားကစားလုပ်တဲ့လမ်းကြောင်းမြေပုံကိုဖော်ပြပေးတဲ့ Strava ကုမ္ပဏီအနေနဲ့သူစီမံမှတ်ပုံတင်ထားတဲ့အားကစားလုပ်သူတွေရဲ့2015ခုနှစ်ကနေ2019 September လအထိအားကစားလုပ်တဲ့လမ်းကြောင်းပေါင်း10သန်းကိုအခုလိုထုတ်ပြန်ခဲ့ရမှာပုဂ္ဂလိကနေရာဒါမှမဟုတ်တရေမထုတ်ပြန်စီကျင်တဲ့နေရာလို့မှတ်ပုံတင်ထားသူတွေအမှတ်အသားပြခဲ့တဲ့နေရာတွေကိုခြံလက်ထားခဲ့တယ်လို့ဆိုထားပါတယ်အခုတော့ Australia ကျောင်းသား Nathan Rusa ကဒီလုံခြုံရေးကျောင်းလေ့လာရင်းဒီ Internet မြေပုံကိုကြည့်ခဲ့ရကနေအခုလိုနိုင်ငံခြားက American တပ်စခန်းနေရာတွေကိုထင်းထင်းရှားရှားမြေပုံပေါ်မှာတွေ့လိုက်တဲ့အကြောင်းအထောက်အထား link ကို Strava ကုမ္ပဏီစီပို့လိုက်တဲ့အကြောင်း Washington Post သတင်းစာကသတင်းထုတ်ပြန်လိုက်တာပါဒီမြေပုံထဲမှာအားကစားလို့ရှာမှုနေရာအများစုကိုအမေရိကန်၊နောက်ဥရောပ၊ဂျပန်နဲ့ဘရာဇီးတို့မှာတောက်ပါတဲ့လင်းရောင်နဲ့ဖော်ပြထားပေမဲ့စစ်ဖြစ်နေတဲ့အီရတ်၊ဆီးရီးယားနဲ့အာဖဂန်နစ္စတန်တို့မှာတော့နေရာအများစုကမှောင်မဲနေပြီးအမေရိကန်လျှို့ဝှက်စစ်စခန်းနေရာတဝိုက်တွေမှာသာထင်းကနေအယောင်တောက်နေတာကိုဒီကျောင်းသားဘရာဇာကတွေ့လိုက်တာပါ။ဒါကြောင့်မို့အမေရိကန်ကာကွယ်ဝန်ကြီးဌာနအနေနဲ့ဒီလုံခြုံရေးရာသတင်းပေါက်သွားမှုအပေါ်အလေးအနက်ပြန်သုံးသပ်နေပြီးနောက်ထပ်ချမှတ်တဲ့မူဝါဒတွေလမ်းညွှန်ချက်တွေတင်နန်းပေးတာတွေလိုမလိုဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်ခင်ဗျ
။ရ ရုရှားတိုက်ခိုက်ကောင်းဆောင်အလက်စီနေဗနီကိုရဲကပြန်လွှတ်ပေးလိုက်ပါပြီ။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့သမ္မတတပ်တန်းထတ်တိုးနိုင်ရေးလှုပ်တာလို့ယူဆထားတဲ့မတ်လရွေးကောက်ပွဲကိုအတိုက်ခံလိုလားသူထောင်နဲ့ချီဆန္ဒပြခဲ့ချပြီးတဲ့နောက်အတိုက်ခံကောင်းဆောင်ကိုမော်စကိုမြို့တော်မှာဖမ်းဆီးခဲ့တာပါ။သူလွတ်ပြီးဆိုတာကိုမစ္စတာနေဗနီကမိနစ်တနည်းကနေနေနှောင်းပိုင်းမှာ Twitter လူမှုကွန်ရက်မှာရှင်းသားခဲ့ပါတယ်။တဲဥစံပိုင်းစနစ်ကိုရုရှားပြည်သူအလုံးလက်ခံမှုအစင်းနဲ့ရှင်းမနေဘူးဆိုတာကိုပြသခဲ့ကြတဲ့ဒီကနေ့ကအရေးကြီးတဲ့နေ့ဖြစ်တဲ့အကြောင်းကို့အခွင့်အရေးအတွက်တိုးလှန်ဝင်သူတွေကိုကျေးဇူးတင်တယ်လို့လည်းရုရှားအထိုက်ခံခေါင်းဆောင်ကပြောဆိုခဲ့ပါတယ်။မော်စကိုမြို့နယ်လူလူချီတက်ပွဲကိုအသွါလမ်းမှာမစ္စတာနေဗနီကိုရဲကဖမ်းဆီးခဲ့တာဖြစ်ပါတယ်။ရဲကသူ့ကိုခုံအုပ်ပြီးကားထဲကိုပြစ်မှတ်ထည့်ခင်မှာတော့မစ္စတာနေဗနီကလူလိန်တွေတခိုးတွေလို့ဩဟစ်ခဲ့တာပါ။တနင်္ဂနွေနေ့အစောပိုင်းတုန်းကတော့မော်စကိုမြို့တော်ကအထိုက်ခံကောင်းဆောင်ရဲ့ရုံးချုပ်ကိုရဲတွေကလွှမ်းနေဖြစ်ပြီးတော့ဝင်ရောက်စီးနင်းခဲ့ပါတယ်။ဘုံချင်းချောက်မှုရှိကြောင်းတိုင်ကြားချက်ကြောင့်လို့တာဝန်ရှိသူတွေဘက်ကပြောဆိုခဲ့ပါတယ်ရှင်
။ကနေဒါ၊မက္ကဆီကိုနဲ့အမေရိကန်နိုင်ငံတွေကကုန်သွယ်ရေးအကြီးအကဲတွေအနေနဲ့ NAFTA လို့အတူကခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးစာချုပ်အတွက်နောက်ဆုံးပြန်ညှိနှိုင်းဆွေးနွေးခဲ့တဲ့လုပ်ငန်းစဉ်အကြောင်းဒီနေ့သတင်းထုတ်ပြန်မှုရှိနေပါတယ်။ဒီကောင်းဆောင်တွေအနေနဲ့ဒီလုပ်ငန်းစဉ်အပေါ်အကောင်းမြင်တဲ့သဘောရှိထားပေမဲ့ဒီလုပ်ငန်းစဉ်အကြောင်းနီးနီးကပ်ကပ်သိထားသူတွေကတော့ဒီနောက်ဆုံးသဘောတူညီချက်ပြန်ရဖို့သတ်မှတ်ထားတဲ့မတ်လထက်နောက်ကျပြီးမှသာသဘောတူညီချက်တွေရလာဖို့များတယ်လို့သုံးသပ်ထားကြပါတယ်။ဒီသုံးငန်းတကယ်တော့ဒီသုံးနိုင်ငံအနေနဲ့နက်တာညှိနှိုင်းဆွေးနွေးပွဲတွေကိုပြည်ခဲ့တဲ့2019ခုနှစ်နှစ်ကုန်မှာအပြီးတန်နိုင်ဖို့အရင်ကြိုးပမ်းခဲ့ပေမဲ့တင်းမာနေတဲ့ကိစ္စရပ်ပေါင်းများစွာအတွက်ဘုံသဘောတူညီချက်ရအောင်လုပ်နေရတာမို့ဒီအရင်နောက်ဆုံးသတ်မှတ်ရကိုလည်းနောက်ဆုတ်ခဲ့ရပူပါတယ်။အခုနောက်ဆုံးကနေဒါနိုင်ငံမွန်ထရီယယ်မြို့မှာလုပ်တဲ့ညှိနှိုင်းပွဲမှာတော့မော်တော်ကားဆက်ယုံဆိုင်ရာအငင်းပွားမှုဖြစ်ရှင်ရဲ့လုပ်ငန်းစဉ်နဲ့ဥပဒေတွေကိစ္စရပ်တွေပါဝင်နေပါတယ်။အမေရိကန်ဘက်ကတော့ဒီပြဿနာဖြစ်ရှင်ရဲ့လုပ်ငန်းစဉ်အများစုကိုပယ်ဖျက်ပြီးမော်တော်ယာဉ်ထဲမှာပါရမယ့်ပစ္စည်းတွေထဲမှာအမေရိကန်ပစ္စည်းပါဝင်မှုရာခိုင်နှုန်းကိုမြှင့်တင်လိုပါတယ်။ဒါအပြင်ဒီ NAFTA ကုန်သွယ်ရေးစာချုပ်၅နှစ်သက်တမ်းရှိလာပြီးတဲ့အချိန်မှာအခုသုံးနိုင်ငံလုံးကဒီစာချုပ်အဆက်အဆုံးပြုရေးသဘောတူတဲ့အခြေအနေကလွဲလို့ဒီစာချုပ်ပြည့်ပြည့်ပြီးသားဖြစ်တဲ့ဆိုတဲ့အပိုက်ကိုလည်းထည့်ဖို့အမေရိကန်ဘက်ကအဆိုပြုထားပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5 kHz 7 kHz 1683 5 kHz 7 kHz 1556 နဲ့လိုက်တိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ညဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးကျန်းမာရေးဘိုင်းတို့မှာအကူအညီတွေတိုးပေးမယ်လို့အင်ဒိုနီးရှားသမ္မတကကူတူးပလောင်ဒုက္ခသည်စခန်းကိုသွားတဲ့ခီးစဉ်အတွင်းကတိပြုပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုမနေ့တနင်္ဂနွေနေ့ကသွားရောက်ခဲ့တာဖြစ်ပါတယ်
။ Working closely with the communities and the humanitarian NGOs, the government will also soon provide health facilities.
လူမှုအတိုင်းအဝိုင်းနဲ့အကူအညီပေးရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးအင်ဒိုနီးရှားအစိုးရဘက်ကကျန်းမာရေးဆိုင်ရာအထောက်အကူတွေမကြခင်မှာပေးအပ်သွားမှာပါ။စေယုံနေပညာရေးစင်တာတွေစိတ်ထံရာကုသရေးရွေးရှားစိတ်ကုသပေးရေးဝန်ဆောင်မှုအတွက်ရေးပေါ်ကားတွေဆိုလာပြားတွေနဲ့ရေတန်းဆက်တွေပေးမယ်လို့အင်ဒိုနီးရှားသမ္မတကကြေညာသွားတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးရေးအစိုးရနဲ့လက်တွဲဆောင်ရွက်ကြတဲ့အင်ဒိုနီးရှားလူမှုအတိုင်းအဝိုင်း NGO တွေအားလုံးကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားသမ္မတကပြောပါတယ်အင်ဒိုနီးရှားသမ္မတရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အပြီးထုတ်တဲ့ပူးရဲကြေညာချက်မှာလဲမြန်မာနိုင်ငံရခိုင်ပြည်နယ်တဲကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေအပါအဝင်အင်ဒိုနီးရှားဘက်ကဖေးမှကူညီမှုအတွက်ကျေးဇူးတင်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောဆိုထားပါတယ်ရှင်
။ဗီယက်နမ်နိုင်ငံကိုအမေရိကန်အစိုးရထိတ်တန်းဆင့်မကြခင်ကလာလဲပတ်ပြီးအမေရိကန်ရေတပ်တွေကိုပို့အစီအစဉ်ရှိနေတာကြောင့်အရှဒေတာအတွင်တရုတ်ရဲ့ရေချောင်းတိုးချဲ့မှုတွေကိုသတိပေးလိုတဲ့သဘောရှိနေပါတယ်။ဒီအစီအစဉ်ကြောင့်အရှတိုင်းမှာအပြင်းထန်ဆုံးရေချောင်းပိုင်တဲ့အငြင်းပွားမှုအပေါ်အမေရိကန်အနေနဲ့တရုတ်ကိုအရင်ထက်ပြတ်သားတဲ့သတိပေးချက်ပြလိုက်တာလို့သုံးသပ်မှုတွေရှိနေပါတယ်။ပြီးခဲ့တဲ့ပတ်သက်အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဗီယက်နမ်ကိုသွားရောက်ခဲ့ပြီးသမ္မတ Trần Đại Quang နဲ့ အစိုးရပါတီဖြစ်တဲ့ကွန်မြူနစ်ပါတီအထွေထွေအတွင်းမှုနဲ့ကာကွယ်ရေးဝန်ကြီးတို့ကလည်းတွေ့ဆုံကအခုအစီအစဉ်ဖြစ်လာခဲ့တာပါအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအင်တာနက်ဆိုင်မနာမှာလည်းတရုတ်ကလွှမ်းမိုးဖို့ကြိုးစားနေတဲ့သဘောရှိတဲ့တောင်တရုတ်ပင်လယ်အတွင်းမှာလွတ်လပ်စွာသွားလာရေးနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာရေးအတွက်ဒေတာတွင်ကစိုးရိမ်မှုတွေပေါ်အမေရိကန်အနေနဲ့ထပ်တူခံစားမိတယ်လို့ဖော်ပြထားပါတယ်။ဒီအမေရိကန်လေရင်တင်စစ်တမောကြီးဟာဗီယက်နမ်နိုင်ငံကိုမက်ဆာတယ်မှာရောက်ဖို့ရှိနေပြီးဗီယက်နမ်ဟာတောင်တရုတ်ပင်လယ်ရေမှာတရုတ်ကိုကြောင်ကြာဆုံးဆန့်ကျင်နေတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျ
။လူမှုကွန်ရက်ဆိုရှယ်မီဒီယာအသုံးပြုသူတွေကိုတန်းနဲ့ချီတဲ့ follower အတူတွေရောင်းချခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့လုပ်ငန်းကြီးတစ်ခုကိုနယူးယောက်ပြည်နယ်ရှင်းနေချုပ်Eric Schneiderman ကစုံစမ်းစစ်ဆေးမှုစတင်လိုက်ပါပြီ။ကြော်ကြသူတွေအကစားသမားအကျော်မော်တွေနဲ့နိုင်ငံရေးသမားတွေကိုဒီဘူမီကုမ္ပဏီက follower အတူတန်း200ကျော်ရောင်းချခဲ့တာလို့ New York Times သတင်းစာကရေးသားပါတယ်ရှင
်။တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကတင်ပြသွားတာပါခရော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်။ကချင်ပြည်နယ်တနိုင်းမြို့နယ်ကတိုက်ပွဲတွေကြားမှာပိတ်မိနေတဲ့အရတားတွေဟာအစိုးရထိန်းချုပ်ရာနေရာကိုရောက်ရှိလာခဲ့ကြပေမဲ့မြန်မာစစ်တပ်ဖက်ကလက်မခံမဲနဲ့သူတို့ကိုမူလာနေရာကိုပြန်ခိုင်းနေပါတယ်။ဒါကြောင့်စစ်ပြေးဒုက္ခတွေ3000လောက်ဟာပဋိပက္ခဖြစ်တဲ့နှစ်ဖက်ကြားမှာပိတ်မိနေပြီးဘယ်သွားလို့ဘယ်လာရမှမသိအခြေအနေဆိုးရွားရှိနေတယ်လို့ကုညီကဲဆဲရဲ့အဖွဲ့တွေကပြောပါတယ်။သူတို့အများစုကအဲ့ဒီဒေသမှာသွားပြီးတော့အလုပ်လုပ်ကြတဲ့ပြည်မဖက်ကအလုပ်သမားတွေဖြစ်တာမို့ကဲရီဖက်ကလည်းသူတို့ကိုပြန်လက်ခံလို့တဲ့သဘောမရှိပါဘူးအချိန်နဲ့အသေးစိတ်ကိုတော့ VOA သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့တနိုင်းမြို့နယ်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်ပင်းမော်နဲ့ရွှေမော်တွေမှာအလုလုကိုက်နေသူ3000ကျော်လောက်ဟာနှစ်ဖက်တိုက်ပွဲတွေအကြမှာပိတ်မိနေခဲ့ရကမင်းညက်နေပိုင်းကတော့အစိုးရတပ်မတော်ထိန်းချုပ်ရာနေရာကိုရောက်ရှိလာကြပါတယ်လက်တော့တိုက်ပွဲကြားမှာပိတ်မိနေခဲ့သူတွေရဲ့အခြေအနေကိုလက်ရှိတင်းရှောင်လာတဲ့ဦးစေးယုံကအခုလိုပြောပါတဲ့
ဒီတိုင်းကာလပေါ်အင်းနေရပါခဲ့အားလုံးက3400ကျော်လေးခဲ့ခုကျော်လာမှဆိုရေလည်းပြက်လက်နေတယ်ချောင်းနေလည်းပြက်လက်နေတယ်ခက်ခက်တော်ကြုံရတယ်
စစ်ရှောင်တွေဟာတနိုင်းမျိုးနယ်အတွင်းကရွှေမော်ပြင်းမော်တွေမှာမြန်မာပြည်နေရာဒေသအသီးသီးကနေလာရောက်အလုလုကင်နေကြသူတွေဖြစ်ပါတဲ့စစ်ရှောင်တွေကိုကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့ကိုဆိုင်ခွန်ကတော့စစ်ရှောင်ဒုက္ခသည်တွေကိုတမရော်ကထိန်းသိမ်းထားပြီးတနိုင်းမျိုးကိုပို့ဆောင်ဖို့လှုပ်ဆောင်နေကြောင်းပြောပါတယ်
အဲအခုနောက်ဆုံးတော့ပြောတာကစစ်တပ်ကနေတာဝန်ယူမှတည်ဆုံးတယ်ပေါ့အဲ့ဒါတနိုင်းဖွင့်ကြတော့ပြုပေးမယ်တဲ့အဲ့ဒါရှာမှကိုခံနေသူပြန်ကြက်တစ်ကြိမ်ကြာဝတ်ဆန်ခွင့်ပေးမယ်လို့ပြောနေတယ်
လက်ရှိစစ်ဆောင်တွေရောက်ရှိတဲ့နေရာဟာစစ်တပ်ကသိမ်းယူထားတဲ့စမတ်ကော် KIA စခန်းဟောင်းဖြစ်ပြီးအဲ့ဒီနေရာကနေတနိုင်းချောင်းတနိုင်းချောင်းကနေတဆင့်ဆက်လီနဲ့တနိုင်းမြို့ကိုတွားရောက်ရမှာဖြစ်ပါတယ်တင်းချောင်လာတဲ့သူတွေထဲမှာအနည်းဆုံး3ဦးမိုင်းထိပ်ပြီး2ဦးသေဆုံးခဲ့ကြောင်းနဲ့မိုင်းထိပ်သူတွေကိုတက်မတော်ကစေကုသပေးနေကြောင်းကိုဆိုင်ခွန်ကပြောပါတယ်
အခုမနေ့ကတော့မိုင်းချီးတဲ့လူမြောက်ကတည်းကတော့ဖုန်းပြီးဒီနေ့အဲလန်ဒင်းမှာပဲတူလိုက်တယ်။ပြရတော့သူတို့ခေါ်ပြီးမှဟိုဆေးပုတ်ပေးတယ်။နောက်ဒီနေ့ပိုင်းမှာနောက်ထပ်မိုင်းတစ်လုံးချီးတယ်။အဲသူကလည်းဒီစတကသူတို့ခြေတွေလိုက်ကုပေးတယ်
။ဒီကနေ့မနေ့ပိုင်းထိလက်နဲ့ကြီးပြက်ခတ်တန်တွေကြားနေရစေဖြစ်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတော့တက်မရော်ကလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာတူးသေဆုံးပြီးအသက်2နှစ်အရွယ်ကလေးတူးအပါအဝင်9ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းကချင် alliance အဖွဲ့ကထုတ်ပြန်ကြေညာထားပါတဲ့တမရော်ကတော့ KIA အဖွဲ့ဟာရွှေနဲ့ပြင်းစားတဲ့တရားဇာတတွေနဲ့အဖို့ဒဏ်တစ်တွေကိုတရားမဝင်ထုတ်လုပ်နေတာကြောင့်တင်တိုင်းဒေတာအတွင်းကိုဇန်နဝါရီလ2ရက်နေ့ကစတင်ပြီးနေမြေရှင်းလင်းရေးနဲ့တရားဥပဒေစိုးမိုးရေးကိုဆောင်ရွက်ခဲ့ကြောင်းဒီလိုဆောင်ရွက်စဉ်မှာထိတွေ့မှု10ချိန်မိုင်းပေါက်ကွဲမှု3ချိန်ဖြစ်ပွားခဲ့တယ်လို့တစ်ဖက်ထိခိုက်ကြဆုံးတာတွေရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်ကဆွန်ဘရာဘွန်ဖားကတ်နဲ့မန်စီမြို့နယ်ဘက်တွေမှာလည်းအစိုးရကြံရုံနဲ့ကြဲရီအကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်
။အခုအတန်းလွင်ချိန်နောက်ဆုံးရတဲ့သတင်းအရာတော့အမျိုးသမီးနဲ့အသက်50ကျော်အရွယ်လူ900ကျော်ကိုတပ်မတော်ကတနိုင်းကိုပြန်ပို့ဖို့ခေါ်သွားတယ်လို့ကြံနေတဲ့သူတွေကလည်းညနေ4နာရီကျော်မှာလုံခြုံရေးစိတ်မချရလို့ဆိုပြီးနှောက်ကြောင်းပြန်လည်ခိုင်းနေတယ်လို့သိရပါတယ်။စစ်တပ်ကလည်းလက်မခံ KIA ဘက်ကလည်းသူတို့နယ်တဲ့ပြန်အဝင်မခံဖြစ်ပြီးဒုက္ခသည်တွေဟာနှစ်ဖက်အကြားဖဲသွားရမှမသိအခြေအနေပိုဆိုးလာနေတယ်လို့ဒေသခံကုညီရေးသမားတဦးက VOA ကိုပြောပါရယ်။ဒါကြောင့်ဒုက္ခသည်တွေမှာသူတို့အရင်ညကအိတ်ခဲရတဲ့လမ်းမတွေဘောကိုပြန်ဖို့ပြင်ဆင်နေကြရတယ်လို့သိရပါရယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအန်အယ်ဒီပါတီဝင်တွေပြည်သူတွေနဲ့ဆက်ဆံရေးမပြည့်ဖြစ်တာဒီမိုကရေစီမဆန္ဒစည်းကမ်းဖောက်ပြတာစသဖြင့်ပြည်သူတွေအပါအဝင်ပါတီဝင်အချင်းချင်းကပါတိုင်ကြားမှုရှိလာရင်အန်အယ်ဒီကချမှတ်ထားတဲ့ပါတီစည်းကမ်းတွေဖောက်ပြမှုရှိမရှိစုံစမ်းစစ်ဆေးပြီးထိရောက်စွာအရေးယူသွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစည်းကမ်းထိုင်တ
နော်အဲ့ဒီစီကန်းတွေကိုမလိုက်နိုင်တဲ့ဟာတွေကျွန်တော်အင်ဂေါ်ရီလောက်တာပါအဲသူတို့ဒီစီကန်းပေါက်ပြရင်လုံးမှာပ
ါဟုတ်ကဲ့
စီကန်းပေါက်ပြတာမရှိရင်တော့ဘာမှလုံးကြအောင်ဒါဒီနေ့ဖွဲ့နေဆိုတာအရင်နေ့ကလည်းရှိသေးတာပါအင်အားတွေကျောနေလို့ကြောင်ဖြစ်တင်တော့
ဟုတ်ကဲ့အဲ့တော့အဓိကကဒီပါတီဝင်နေတယ်ဆိုတဲ့နေရာမှာဒီလွတ်တော်အမတ်တို့ဒီအစိုးရအဖွဲ့တို့အဲ့ဒီအဖွဲ့ဝင်တွေရောပါပါလားအဲ့ဘယ်လိုမျိုးလူမျိုးတွေ
အားလုံးပါပါတယ်ဒါမလို့ဟိုလွတ်တော်ကလွတ်တော်ကိစ္စဆိုရင်ကျွန်တော်မပါဘူးကဒါပါတီကိစ္စကိုနော်ကိစ္စကလွတ်တော်တို့အုပ်ချုပ်ရေးတို့ဆိုတာတတ်တတ်သိရှိတာကိုကျွန်တော်တို့ကဒီဟာပါတီရပဲလေပါတီစီကံမို့
ဟုတ်ကဲ့အန်ကယ်အဲ့တော့စီကံဖောက်ပြမှုဟာအန်ကယ်တို့ဒီစုံစမ်းသိရှိတဲ့ဥစ္စာကိုအရေးယူမှာလားဒါမှမဟုတ်တိုင်တန်းတဲ့သူရှိလာတဲ့အခါမှာအရေးယူမှာလားဘယ်လိုပုံစံမျိုးနဲ့အရေးယူမှာလဲ
တိုင်ကြားတဲ့ဟာကိုအရေးယူမှာ
ဟုတ်ကဲ့အခုလောလောဆယ်မှာရောအန်ကယ်ဒီ NND ထဲမှာဒီလောလောဆယ်တိုင်ကြားထားတဲ့အမှုတွေခုနပြောလို့စုံစမ်းစစ်ဆေးနေတဲ့အနေအထားတွေရောရှိပါလားအန်ကယ်ဘယ်ဟာတွေကအများဆုံးဖြစ်ပါလဲရှင
်ရှိပါတယ်ရှိပါတယ်ဟိုယာကနာလောက်တော့ရှိတယ်ကြာအခုလက်ရှိပေါ့ဟိုပြီးရတယ်ရောပြီးတော့ရင်ပေါ့ကြံနေသေးတာယာကနာလောက်တော့ရှိတယ်
ဟုတ်ကဲ့ရှင်အဓိကကဒီပါတီဝင်ချင်းချင်းတိုင်တာလားပြည်သူတွေကတိုင်တဲ့သဘောမျိုးလားအငယ်ဟောဘယ်လိုမျိုးပုံစံမျိုးတွေနေပါလဲရှင်
ပါတီဝင်ချင်းချင်းတိုင်တာလဲရှိရောပြည်သူတိုင်တာလဲရှိတယ
်ဘယ်လိုပုံစံမျိုးတွေကိုတိုင်တာများများပါလဲအငယ်ဟော
စီတန်းနဲ့မမီဘူးပေါ့နော်လုံးပြလုံးတိုက်ကြဒီမမီဘူးနဲ့ဆံမှုရောဘာလို့ပေါ့လဲအဆံကြီးမပြည့်ပြတာဟာစာပြီးတိုင်ကြတာပဲ
ဟုတ်ကဲ့အဲ့တော့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အန်ကယ်တို့ဒီရဲကျေးလူငယ်ကနေစပြီးတော့မှဒီမြို့နယ်တိုင်းလူငယ်အထူးအစစ်စစ်ပေါ့နော်အန်ကယ်အဲ့တော့အန်ကယ်တို့အဖွဲ့ရဲ့အောက်မှာရောတခြားအဖွဲ့တွေရောရှိအောင်မလားအန်ကယ
်ဟာကျွန်တော်တို့ရိုးတင်းတီရှိတယ်မြို့နယ်ဒီစီကံတယ်လို့ဆိုရင်ရှိတယ်ရိုးတင်းတီရှိတယ်မြို့နယ်ရောရဲကျေးတီရှိ
အန်ကယ်အဲ့တော့အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့အဖွဲ့အနေနဲ့ပေါ့နော်ဘလောက်တိုင်းတာအထိမှဒီဒီစီကံခိုင်မာတဲ့အဖွဲ့တွေလည်းဖြစ်လာအောင်လို့ဆိုပြီးဘလို့များရှေ့ဆက်ပြီးတော့လှုပ်သွားဖို့ရောအစီအစဉ်တွေရှိပါလဲအန်ကယ
်ဒါကျွန်တော်တို့အင်အားပြည့်တယ်လို့အင်အားပြည့်တဲ့အတွက်လုံးလုံးပုံတော့လုံးနေတာပေါ့။ပုံရလုံးလုံးနဲ့ကြည့်တယ်အများဆုံးရှင်းနေတယ်နော်။ကြည့်သိမှုလည်းအရှင်းညင်တာပေါ့
။ဟုတ်ကဲ့။
ဒီအင်အားတောင်းတော့
ဟုတ်ကဲ့
မကောင်းတဲ့ကောင်နည်းနည်းကြာတာပေါ့အဲ့ဒါပါ
ဟုတ်ကဲ့နောက်ဆုံးပါအင်ကယ်အဲ့တော့ဒီကနေစီကံဖောက်ပြတ်တဲ့ပါတီဝင်တွေကိုဒီသိရှိလာတဲ့အခါမှာဘယ်လိုပုံစံမျိုးနဲ့အရေးယူဆောင်ရွက်မှုတွေလုပ်နိုင်ပါလဲရှင်
။အော်အဲ့ဒါကတော့ကျွန်တော်တို့တတိပေးတာနော်ပြင်းထန်စွာတတိပေးတာနောက်ပြီးတော့တာဝန်ယာယီရဆိုင်တာအချင်းကသတိရဆိုင်တာတော်မျိုးမျိုးရှိပါ
ဟုတ်ကဲ့ဒီအစိုးရအဖွဲ့ဝင်ကြီးအကြောင်းလဲတွေရှိတာနောက်ဝင်ကြီးဒုဝင်ကြီးတွေနောက်ပြီးတော့ဒီသက်ဆိုင်ရာဒီဝင်ကြီးတွေရဲ့အကြောင်းလဲတွေကရောဒီစီကံထိန်းသိမ်းကော်မတီရဲ့စုံစမ်းစစ်ဆေးချက်နဲ့များတိုက်ရိုက်သက်ဆိုင်မှုရှိပါလားရှင
်ဒီတိုင်းမှာကျွန်တော်တို့ကစုံစမ်းစစ်ဆေးပါတီအနေနဲ့ပဲဖြစ်သေးတာဒီအစိုးရကိစ္စကျွန်တော်တို့မပါဘူး
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစည်းကမ်းထိုင်းလင်းရေးအဖွဲ့ခေါင်းဆောင်ဦးညာဝင်းကိုမဆုမုံကဆက်သွယ်မေးမြန်းသွားတာပါရှင်အခုတော့စိတ်ကြွမှုရေးဆေးရီဖမ်းမိတဲ့တင်ပြဆက်ပါမယ်အမေရိကန်ဒေါ်လာတန်း100လောက်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေတည်ဆောင်လာတဲ့လာအိုစ်နိုင်ငံသားတို့ကိုမဲခေါင်မြေကြောင်တခြားကင်းလက်နေတဲ့ထိုင်းကင်းလက်တပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်ထိုင်းမီဒီယာတွေမှာတော့အဲ့ဒီမှုရေးဆေးရီဟာဝါတပ်ဖွဲ့ကထုတ်လုပ်တဲ့၉သုံးလုံးတစ်စိတ်ပါဆေးရီဖြစ်တယ်လို့ဖော်ပြနေပါတယ်အဖြစ်ဆိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းတင်ထောက်မအေးအေးမကတင်ပြပို့ထားပါတယ်
ထိုင်းရီတဲ့ကင်းလက်တပ်ဖွဲ့ရဲ့အနေနဲ့မဲခေါင်မြေကြောင်တလျှောက်လာအိုနိုင်ငံဘက်ကနေလာတဲ့လေတံခွင်ပေါ်မှာစိတ်ကြွစီစက်တန်းပါတဲ့အိတ်38အိတ်နဲ့အတူမူရည်စေဝါကုန်ကူးနေတဲ့လာအိုနိုင်ငံသားတအူးကိုဖမ်းဆီးမိခဲ့တာပါဒီသတင်းနဲ့ပတ်သက်လို့ထိုင်းနဲ့နိုင်ငံတကာမီဒီယာတွေမှာတော့ဝါတပ်ဖွဲ့ကထုတ်လုပ်တဲ့ကိုသုံးလုံးတစ်စိတ်ပါမူရည်စေတွေဖမ်းဆီးမိတယ်ဆိုပြီးဖော်ပြနေပါတယ်ဒီလိုဖော်ပြချက်တွေနဲ့ပတ်သက်လို့ UWSA ရှမ်းပြည်လာရှိုးမြို့ကဆက်ဆံရုံရဲ့ဒုတိယတာဝန်ခံဦးညီရန်ကတော့ညင်းဆိုပါတယ်
ဒီကိုသုံးလုံးဆိုတဲ့ဒီစိတ်တွေကစိတ်တဲ့နေရာတကအစိတ်တန်းကြရိုက်နေတဲ့အဖြစ်မှာဒီကိုသုံးလုံးဆိုတဲ့စိတ်ပြေးတိုင်းကကျွန်တော်ကအဖွဲ့ညွန့်နေဆိုအခုလက်ရှိဖမ်းရတဲ့ဒီမီးစေးဝါဆိုတာလည်းကျွန်တော်နဲ့အင်မတန်မှအလားအဝေးပါတဲ့မိုင်5600လောက်ရှိနေတယ်ပဲ ว่าแต่พวกเราลงไปสิวันนี้ไปแต่ปีโอที่กินเงี้ยชิ้นไปสี่ดาลาไปลงเยอะเลยเช่นแต่จันโรว่าแต่พวกเราเจ้าเนี่ยจันโรที่เดียวบีดีมาโดนกางยูริอาบีดีมาอเมริกันบีดีมาโดนกางแต่สิมีระเบิดอะไรเงี้ยกันมาเพราะมาฮันเดอร์เปอร์เซ็นต์ลงว่ามีสิบุลูจันโรมาสโลว่าบุนอ่ะดูรู้สิเดดูว่าโอ้เอาเชีย
บางอย่างเราได้บางอย่างเราจันโรเล่พันนี่นะเว้ยเนาะทำไมเราว่าบ้าเบี้ยวไปที่เราจันโรดูดีด้วยนี่นะเว้ยท่านเนี่ยเสียในจับมาเราไม่จะขนาดสุดลูกมุ่ยเสียว่ากงกูดูรีเน่ท่านเสียแต่ตัวไต้หวันรีสินี่ละวะพี่ลูกไต้หวันรีพี่ได้มามุ่ยเสียว่ารีตั้งแต่ที่ปีพันสิบปีนี่ละรีด้วยสิ่งเดียวด้วยไม่จะขนาดสุดลูกท่านเป็นการรอเนี่ยมาเป็นการว่าแต่เพื่อป่าวเองปีตุสติกุสสวยเลยสิบาร์เอง
ไทยเนี่ยมาเนื้อจากกรมดีสุนีวัยมาเลยไทยเนื้อจากมาชีเลยมุ่ยเสียวันเนี่ยพัฒนาวัตถุสังเกตุสูบีฉันเรียนเสียงเอ็ดดี้ดาวอุไซมิงาเลยพิอบาร์เลยแล้วผมไปดูสิ่งที่เพื่อนเลยน้าวีดามาดีวัตถุเพื่อนเลยเพื่อสุจริตอุมาดีเนื้อสัตว์เนื้อชายกรมดีมาเลยดีวัตถุสังเกตุมุ่ยเสียวัตถุเหล่านี้เลยสูบีเรามาสูบเสียงมาตั้งสังเกตุคุณคู่สูบีผู้
ท่านจะกระตั้งสูดาชีเดย์ยามาลาโอท่านที่จะนี่เลยช่วยตัวเองกันดีต่างหากกระบะบอมามุ่ยเสียว่าอเมริกาต้องทุลย์ยานี่อาจจะคู่พี่ลุติมีอะไรบีนี่สิใช้จ่ายสิ่งต่างๆที่พี่พันธุ์มีนี่ละบ้าเมื่อก่อนมีเจ้าตัวเช่ามาชีเดย์อะไรดีต่างมาเป็นเพียงหาคนสานเป็นแต่เดือดร้อนนี่เนี่ยปีตุสิตจะพูดวันนี้อาจจะมีเงาเชื่อกอยู่ทารินี่อะไรที่บ้านเมื่อก่อนมีเจ้าตัวเช่ามา ท่านยังมาเล่าเรื่องสารเอ็นนี่น่าจะนั่งเงี้ยในสุพรรณบุรีมุ่ยเสียว่าได้เพียงยี่สิบลูกสาวนี่เป็นแม่ใช้จ่ายที่ทุลุ่มหรือการรอย่อจ่ายตัวละมือหรือเต็มชีวาอุ้ยเช่น
American Bureau New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကြားစကားအခြေတင်ပြရကနေပြီးတော့ ရခိုင်ကြံပြီးကော်မရှင်ကနေသူနှုတ်ထွက်တဲ့အထိအစိုးရဘက်နဲ့မစ္စတာရစ်ချတ်ဆန်တို့အကြားအပြန်အလှန်ပြောဆိုထုတ်ပြန်မှုတွေတင်းမာမှုတွေဖြစ်ခဲ့ရပါတယ်။ဒီဖြစ်ရကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်ကမ္ဘာကရှုမြင်မှုတွေဘယ်လိုသက်ရောက်မှုတွေရှိသွားပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းတဲရီလိုင်းမှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေ
။မနက်ဖြန်အင်္ဂါနေ့ည9:00တိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ပါမယ်။အင်္ဂါနေ့လွတ်တော်နေ့ရက်ရှိမောက်မှာသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်ခွန်းကိုပြောကြားမှာပါ။2018ခုနှစ်အတွင်းပြည်တွင်းနဲ့ပြည်ပရေးရာမူဝါဒဆိုင်ရာသမ္မတရဲ့ဦးစားပေးအစီအစဉ်တွေကိုလွတ်တော်အမတ်တွေနဲ့ကမ္ဘာတဝန်းကရုပ်မြင်သံကြားပရိသတ်တွေကြားတီးခွင်ရမယ်လို့မျှော်လင့်ထားပါတယ်။အငင်ပွားစရာတွေဖြစ်ခဲ့တဲ့ပထမနှစ်အတွင်းဝင်ငွေခွန်စည်းကြမှုပြောင်းလဲအောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တယ်လို့ကမောက်ကမဖြစ်ရတွေရှုပ်ထွေးမှုတွေကြုံခဲ့ရတာကြောင့်သမ္မတတယောက်အနေနဲ့တမိုင်းမှာလူလူထောက်ခံမှုနှိမ်ကြတာကိုလည်းစစ်တမ်းတွေမှာတွေ့နေရပါတယ်။သမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမင်ခွန်းအကျိုးသုံးသပ်ချက် VOA သတင်းထောက်ဂျင်မလုံးရဲ့သတင်းပြပိုချက်ကိုတော့ကိုရနိုင်ကပြောပြထားပါတယ်။ Mr.
Speaker အမေရိကန်သမ္မတကလွှတ်တော်မှာနှစ်ဆင်နိုင်ငံတော်အခြေပြမင်ခွန်းပြောတာဟာအမေရိကန်ဒီမိုကရေစီရဲ့ထုံးနှံအစင်လာတစ်ခုလည်းဖြစ်ပါတယ်။သမ္မတထရမ့်ဟာမနစ်ကလွှတ်တော်ပါတီနှစ်ရက်ကိုမင်ခွန်းပြောကြားခဲ့ပေမယ့်အဲ့ဒီအချိန်တုန်းကတော့သူသမ္မတဖြစ်တာဟာသတင်းပတ်အနည်းငယ်ပဲရှိသေးတဲ့အတွက်ဒါကိုနိုင်ငံတော်အခြေပြမင်ခွန်းအဖြစ်နဲ့မသတ်မှတ်ခဲ့ကြပါဘူး
I am here tonight to deliver a message
ကျွန်တော်ခုဒီလိုလာတာဟာကျွန်တော်တို့ရဲ့စီလုံးညီညွတ်မှုနဲ့အင်အားဘလောက်ရှိတယ်ဆိုတဲ့သတင်းစကားကိုပြောကြားဖို့ပါဒါကကျွန်တော်ရဲ့နှလုံးသားတွေကနေလာတာဖြစ်ပါတယ
်အခုနှစ်မင်ခွန်းမှာတော့သမ္မတထရမ့်ဟာအမေရိကန်စီးပွားရေးအားကောင်းလာတာကိုအဓိကအလေးပေးပြောကြားသွားဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်
And I will say our country is doing really well.
ကျွန်တော်တို့နိုင်ငံရဲ့အခြေအနေကသိပ်ကောင်းတယ်လို့ကျွန်တော်ပြောရမှာပါ။ကျွန်တော်တို့ရဲ့စီးပွားရေးကအကောင်းဆုံးအနေအထားမှာရှိပါတယ်။အလုပ်ကံရရှိမှုအရေအတွက်တိုင်းပြည်တွေကိုဝင်လာတဲ့ယင်းနည်းမြုံနယ်မှုတွေကိုကြည့်မယ်ဆိုရင်လည်းကောင်းပါတယ်။ပြီးတော့အစုရှယ်ယာဈေးကွက်အခြေအနေကလည်းအခုအချိန်မှာအမြင့်ဆုံးဖြစ်နေပါတယ
်။အခုချိန်ကြီးတော့စီးပွားရေးအားကောင်းနေပေမဲ့လည်းဒီအခြေအနေကသမ္မတပေါ်မှာလူလူရဲ့ထောက်ခံမှုမြင့်တက်လာအောင်လုပ်နိုင်ခြင်းတော့မရှိသေးပါဘူး။
သမထမှာသူဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စရင်းနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမရှိဘူးလို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်6ခုမှအပါအဝင်ဒီမိုကရက်တွေကဝေဖန်လိုက်ပါတယ
် Our Republican leaders don't want to go ahead on their own
ကျွန်တော်ရဲ့ Republican ခေါင်းဆောင်တွေအနေနဲ့သူတို့ဘာသာသူတို့မလုပ်ချင်ကြပါဘူးသူတို့ကသမထ Trump ကိုကြောက်ကြပါတယ်သမထ Trump ဘာလုပ်မလဲဆိုတာကိုသူတို့သိကျင်ကြတယ်ဒါပေမဲ့သမထကသူတို့ကိုဘာမှလုပ်ဖို့မပြောသလိုပဲပုံမှန်အဖြစ်လဲသူကခင်ဗျားတို့ကိုဘာသာကိုလုပ်ကြဆိုပြီးတော့ပြောတာပါအဲ့တော့ကျွန်တော်တို့ကဘာမှမလုပ်နိုင်တော့ဘူး
သမရအတွက်တော့ဒီမိန်ကုန်းကလူထောက်ခံမှုရဖို့အတွက်အခွင့်အရေးတစ်ခုဖြစ်တယ်လို့ Republican Party ထောက်ခံသူ Morton Blackwell ကပြောပါတယ
် I'm confident things are going to turn around in terms of the poll
လူထုစစ်တမ်းတွေအရာပြောရမယ်ဆိုရင်တော့အခြေအနေတွေပြောင်းလာလိမ့်မယ်လို့ကျွန်တော်အနေနဲ့ယုံပါတယ်သမရအပေါ်လူထုထောက်ခံမှုတွေတက်လာမယ်လို့ကျွန်တော်တော့ထင်ပါတယ
်ဒါမဲ့လည်းသမရ Trump အနေနဲ့နိုင်ငံတွင်းမှာသဘောထားတွေတည်တည်တသာကွဲပြားနေတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့ Democrat ထောက်ခံသူ Jim Kessler ကပြောပါတယ
် These speeches give you a bit of time
ဒီလိုမိန့်ခွန်းတွေကအချိန်တော့နည်းနည်းယူရပါတယ်ကိုဘသာကိုမဲဆန္ဒရှင်တွေနဲ့ပြန်ပြီးမိတ်ဆက်ရပါတယ်မဲဆန္ဒရှင်ပြည်သူတွေတော်တော်များများကသူဟာဘယ်လိုလူလဲဆိုတာကိုသတ်မှတ်ထားပြီးသားဖြစ်နေလို့ပ
ါအခုလိုနိုင်ငံတော်ခြေပြမိန့်ခွန်းပြောမဲ့အချိန်မှာပဲရုရှားစုံစမ်းစစ်ဆေးကိစ္စကဒေါ်နယ်ထရမ့်အတွက်တော့အဓိကပြဿနာရှိနေပါတယ်ဒီထဲမှာမနစ်ကအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုထုတ်ပြဖို့ဆိုပြီးတော့တမရကအမိန်ပေးခဲ့ပေမဲ့အင်မီတော်ဥတွေကြံပေးကဒါကိုလုပ်မယ်ဆိုရင်သူ့အနေနဲ့ယာရုကထွက်မယ်လို့ပြောခဲ့တာကြောင့်တမရကဒီကိစ္စကိုဆက်မလုပ်ခဲ့ရလဲပေါင်းပါတယ်ဒီစုံစမ်းစစ်ဆေးမှုကခုနကကျင်းပမဲ့လွတ်တော်ရွေးကောက်ပွဲအတွက်အဓိကကျတဲ့ကိစ္စရဖြစ်နေတယ်လို့လဲ Broken Institution ကနိုင်ငံရေးကဲကဲ John Hudak ကပြောပါတယ်
The Mueller investigation is a cloud that hangs over
အထူးစုံစမ်းရေးမှုမူလရဲ့စုံစမ်းစစ်ဆေးရေးကိစ္စကတမရ Trump ဆိုရပေါ်မှာအချိန်မဲကြီးဖြစ်နေအလျှောက်လုံးထိုးနေတာဖြစ်ပါတယ်ဒီတော့ဒီနေ့ရွေးကောက်ပွဲမှာမဲပေးကြမဲ့သူတွေကလည်းဒါကိုအသုံးပြုပြီးတော့ Republican Party ကိုဆုံးဖြတ်လာနေပါတယ
်ဇီဝရေးပြင်ကုံသွေးရေးနဲ့လူမှုကိစ္စရပ်တွေကိုလည်းထည့်သွင်းပြောကြားသွားဖို့ရှိနေသလိုမြောက်ကိုရီးယား၊ Iran နဲ့အာဖဂန်နစ္စတန်အပါအဝင်နိုင်ငံသားရေးမူဝါဒဆိုင်ရာစိန်ခေါ်မှုတွေကိုလည်းသမ္မတ Trump အနေနဲ့သူ့ရဲ့မိန့်ခွန်းထဲမှာပြောသွားဖို့ရှိတယ်ဆိုပြီးတော့ခမန်းနေကြပါတယ်ခင်ဗျာ
ကိုရနိုင်တင်ပြတော်တာပါရှင်အခုတော့သတင်းအကျဉ်းချုပ်ကမှတင်ငယ်ထိုက်ကပြောပြပေးပါဦး
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်ကတူတစ်ခုမှဒီကနေ့တနင်္လာနေ့မနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်မြို့သားစစ်တပ်ကတပ်ဖွဲ့ဝင်17ဦးသေဆုံးပြီး16ဦးဒဏ်ရာရခဲ့ပါတယ်။စစ်တပ်ကတူကိုလုံခြုံရေးယူထားတဲ့စစ်တပ်တပ်ဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်ကတူကိုမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကလည်းပြောဆိုထားပါတယ်။မာရှယ်ဖာဟင်မြို့သားကာကွယ်ရေးတပ်ကတူအနီးမိုးလင်းပြီးချိန်အထိဆက်ပြီးတော့တိုက်ခိုက်ခဲ့ကြတယ်လို့လည်းမျက်မြင်တွေ့သူတွေကပြောဆိုထားပါတယ်။အကစားလောက်တာမှာတုံးတဲ့ GPS ဂျူရုဆက်သွယ်ရေးလမ်းပြမြေပုံကြောင့်နိုင်ငံခြားကအမေရိကန်လျှို့ဝှက်တပ်စခန်းတွေနေရာပေါက်ကြားနေတယ်ဆိုတဲ့သတင်းတွေထွက်လာပြီးအမေရိကန်စစ်တပ်ဘက်ကဒီလုံခြုံရေးပြဿနာအတွက်မူဝါဒကိုပြန်ပြီးတော့သုံးသပ်နေပါတယ်အင်တာနက်မှာရှိနိုင်တဲ့တကဘာလုံးလွှမ်းခြုံဖော်ပြတဲ့ဒီ GPS အကစားမြေပုံထဲမှာလူသန်းပေါင်းများစွာလမ်းလျှောက်တာပြေးတာနဲ့စပိတ်စီတာတွေအများဆုံးလုပ်တဲ့လမ်းကြောင်းတွေကိုပြီးခဲ့တဲ့နိုဝင်ဘာလမှာထုတ်ပြန်လိုက်တာမှပြည်ပရောက်အမေရိကန်စစ်သားတွေပြေးတဲ့လမ်းကြောင်းတွေလည်းပေါ်ထွက်လာတာဖြစ်ပါတယ်။ရုရှားတိုက်ခိုက်ခံဆောင်အလက်စီနေဗနီကိုမနစ်ကရဲကဖမ်းဆီးပြီးနောက်မှာတော့မနစ်နှောင်းပိုင်းမှာပဲရဲကပြန်လွှတ်ပေးလိုက်ပါပြီရှင်။
တရင်အချင်းချုပ်ကမှတင်ငင်ထိုက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အသံရဲ့ညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ19 kHz 16653ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပ
ါThis program has come to you from the Voice of America, Washington. From Washington.